ရေချိုမြို့နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပြီးအရသားနေအိမ်တွေမိရှို့ခံခဲ့ရပါတယ်။ပွင့်ပြည်မြို့နယ်စေတုတ်တော်မြို့မှာလည်းအရသားလူသတ်ဖြတ်ခံခဲ့ရပြီးနေအိမ်များကြောင့်မိရှို့ဖျက်ဆီးခံခဲ့ရပါတယ်။ဒီအခြေအနေတွေကိုကိုသားညူကပြောပြပါမယ်။
ပကောက်ကူကထွက်လာတဲ့အင်အား80နီးပါးပါတဲ့စစ်ကောင်စီစစ်ကြောင်းဟာမကွေးတိုင်းရေစကြိုမြို့နယ်တွေကကျေးရွာတွေကိုတလနီးပါးနေမြေရှင်းလင်းနေတာဖြစ်ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေရှိခဲ့ပါတယ်။ဒီဇင်ဘာလ1ရက်နေ့မှာတော့မြို့နယ်3မိုင်ခန့်အကွာကအင်ဂျီ150လောက်ရှိတဲ့ကပဲ့ရွာကနေအိမ်တွေကိုမိရှို့ဖျက်ဆီးတာကြောင့်တရွာလုံးနီးပါးမိလောင်ပျက်စီးတယ်လို့ရေစကြိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့သတင်းတာဝန်ခံကပြောပါတယ်။
ဒီရေချိုးဆောက်ရတဲ့အဲ့ရှင်းကြောင်းကတော့တလောက်တော့ရှိပေါ့နော်တလောက်တော့ရှိပြီဒီအင်အားက80လောက်ပါတယ်ပခုံးကနေလာတာပြဟုတ်ဒီရေချိုးမြတ်တယ်ဟိုပတ်ထိုးနေတဲ့သဘောရှိတာပေါ့အဲ့ဖြစ်ကြောင်းနဲ့ကျွန်တော်တို့ခြေတုံးမှု၃ရင်ဖြစ်တာတကယ်ကြီးပါဘူးပေါ့နော်မနေ့6နာရီဒီလောက်ကိုဝင်တယ်ပေါ့နော်ဝင်ပြီးတော့ကျွန်တော်တို့ဒီရေချိုးမြတ်တယ်ပကဖားနဲ့အဲကင်းသမိုင်းနဲ့ပေါ့နော်ခြေတုံးမှုနည်းနည်းဖြစ်တယ်ဖြစ်ပြီးတဲ့အချိန်မှာဒီတကယ်ကြီးပါဘူးဒီမိရှူတာပေါ့နော်အဲအင်းတရွာလုံးမှာအင်း20လောက်ပဲကြည့်ရတယ်ကျွန်တော်အကုန်မရှုခံရတယ်ကြာဟုတ်အရက်သားဒီကိစ္စကြီးရစီဆုံးတော့ဒီဆုံးမှုတော့မရှိသေးဘူးအစ်ဆုံးတယ်လို့တော့မကြားသေးဘူးနော်မကြားသေးပေမဲ့လည်းကျွန်တော်တို့ဒီဆန်းကြီးခံရတယ်ရှိတယ်ပေါ့နော်ဒါကတချို့ကလည်းပြန်လို့လည်းတချို့ကလည်းဒီဖန်ဆန်နေရတယ်လို့ကျွန်တော်သိရတယ်
စစ်ကောင်စီစစ်ကြောင်းဟာကြေအော်ရီဘက်ကိုနေမည်ရှင်းလင်းတာတွေမလုပ်ခင်မှာမြို့ပေါ်ရက်ခွက်တချို့ကိုတကောင်စီရင်ကောက်ယူတာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မကွေးတိုင်းတည်းမှာပဲစစ်တုတ်တရာနဲ့ပွင့်ဖြူမျိုးနဲ့ဆက်ကကြီးရွာတွေကိုလည်းနိုဝင်ဘာလ28ရက်နေ့ကနေပြီးတော့29ရက်နေ့အထိစစ်ကောင်စီက3ရက်ဆက်တိုက်နေမြင်ရှင်းလင်းမှုတွေလုပ်တယ်လို့ဆိုပါတယ်။နေမြင်ရှင်းလင်းရေးအတွင်းကြီးရွာ3ရွာကနေ200နီးပါးမိရှို့ဖျက်ဆီးခံရသလိုအရသာမျိုးသမီးတဦးလည်းသေဆုံးတယ်လို့မင်းမှုခရိုင်သတင်းပညာရေးတာဝန်ခံကပြောပါတယ
်။ကျလို့ဒီဟာမြို့နယ်အခြေပြားနဲ့ပွင့်ဖြူမျိုးနဲ့အနောက်ဖြားပေါ့အထက်တွေကကြီးရွာတွေဒါစစ်ကြောင်းထုတ်ခံရတာပေါ့။ရွာတွေပြေဆုံးခံရတဲ့ပြည်သူတွေတပ်ဖြတ်ခံရတဲ့ကြည့်ဒီခုယူခံရတယ်အဲ့အချင်းကြီးဖြစ်တာပေါ့မိချုပ်ခံတာကတော့ကျိုးတရားမြင့်နေတဲ့ကကျွန်တော်ကြောက်ပုံရွာရေမြောင်ကုန်းရွာရေမိချုပ်ခံရတယ်နောက်တစ်ခုကပွင့်မြင့်နေတဲ့ကလဲမကြီးရွာဆိုတာမိချုပ်ခံရတယ်ပေါ့အော်နည်းနည်းညာကျွန်တော်မြုပ်နေနေရာကျွန်တော်မိချုပ်ခံရတယ်ရာသားတပြက်ခံတာကျွန်တော်အသက်90ရွယ်ဒီတော်တယ်ပါဆိုဒီဟိုကြောက်ပုံကြီးရွာကကျိုးတရားမြင့်နေတဲ့ကြောက်ပုံကြီးရွာကအမေတို့ရောက်တော့အတက်ခံရတာပေါ့ပြည်သူတွေကတော့အခုလက်ရှိချိန်ထိတောရီတောင်တွေထဲမှာဆွေးဆောင်နေကြတော့ပေါ့
စစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းရေးအတွင်းပွင့်ဖြူမြို့နယ်နဲ့စေတုတ်တရာမြို့နယ်တွေကဒေသခံ9000လောက်ဟာအစားအသောက်နဲ့စေဝါအကူအညီရေးပေါ်လိုအပ်နေတယ်လို့စပေးရှောင်းကူညီနေသူတွေကပြောပါတယ်ဒီလိုချင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သုံးတရာသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ